မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများအဖွဲ့ချုပ်ကကျင်းပတဲ့126ကြိမ်မြောက်အပြည်ပြည်ဆိုင်ရာအလုံသမားနေ့အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတဝင်းလွှာပေးပို့ခဲ့ပြီးအလုံသမားညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ကဖတ်ကြားခဲ့ပါတယ်။အလုံသမားတွေအပါအဝင်ပြည်သူတွေရဲ့လူမှုကာကွယ်စောင့်ရှောက်မှုရရှိစေဖို့လူမှုဘဝလုံခြုံမှုရရှိစေဖို့နဲ့ပြည်သူလူထုဘဝအသင့်အတန်းတိုးတက်မြင့်မားရေးအတွက်နိုင်ငံတော်အစိုးရအနေနဲ့အစွမ်းကုန်ကြိုးစားသွားမှာဖြစ်ကြောင်းနိုင်ငံတော်သမ္မတဦးထင်ကျော်ပြောပို့တဲ့တဝင်းလွှာမှာထည့်သွင်းထားပါတယ်
။အစိုးရအနေနဲ့အမျိုးသားရင်ကြားစီရေးပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖရယ်ပြောင်းစုဖြစ်ပေါ်လာသည်တို့ကိုရှေ့ရှုတဲ့ဖွဲ့စည်းဖို့ရှောင်ဝေတရားပေါ်ပေါက်ရေးနဲ့ပြည်သူလူထုအများစုရဲ့လူနေမှုဘဝအဆင့်အတန်းတိုးတက်မြင့်မားရေးစတဲ့မူဝါဒများကိုကောင်တဲ့ပေါ်ဆောင်မှာဖြစ်ကြောင်းနဲ့လူသမားကြီးများအပါအဝင်ပြည်သူများရဲ့လူမှုရေးကောက်ဆော့ချက်မှုရရှိစေဖို့လူမှုဘဝလူညမှုရိုက်စေဖို့အတွက်နိုင်ငံတော်အစိုးရအနေနဲ့အစွမ်းကုန်အားထုတ်ကြိုးပမ်းဆောင်ရွက်ဖြစ်ကြောင်းအသေးပြောကြရင်လူသမားကြီးများစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်ပြည့်စုံပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ကိုကြိုးပမ်းဆောင်ရွက်ရပါကြောင်းဆုမကောင်းတောင်းလိုက်ပါတယ
်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းစွေကအစိုးရရက်တရာစီမံချက်ကာလအတွင်းမှတ်ပုံတင်မရှိသေးတဲ့အလုံသမားတွေကိုမှတ်ပုံတင်ရရှိအောင်ဆောင်ရွက်ပေးသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။အစိုးရရဲ့တာဝန်စတင်ထမ်းဆောင်တဲ့ရက်တရာအတွင်းမှာဆက်ယုံအလုပ်ယုံများမှာအလုပ်လုပ်နေတဲ့နိုင်ငံသားမှတ်ပုံတင်မရှိသေးတဲ့ပုဂ္ဂိုလ်များကိုမှတ်ပုံတင်ပြုလုပ်ပေးနိုင်ဖို့ကျွေးကြောင်းအလုံသမားများနဲ့မိသားစုဝင်များကိုလည်းပဲမှတ်ပုံတင်တစ်မျိုးမျိုးဆောင်ရွက်ပေးနိုင်ဖို့ကိုကျွန်တော်တို့ဝန်ကြီးဌာနအနေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့ညှိနှိုင်းပြီးတော့မှပူးပေါင်းပြီးတော့မှဆောင်ရွက်လျက်ရှိပါတယ်
။ဒါအပြင်ပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့အညီအလုပ်ရှင်နဲ့အလုပ်သမားတွေရဲ့တာဝန်တွေအလုပ်သမားတွေရဲ့ခံစားခွင့်နဲ့ရပိုင်ခွင့်တွေရရှိလာဖို့အတွက်အလုပ်သမားအဖွဲ့အစည်းတွေနဲ့အစိုးရကတွဲဆုံဆွေးနွေးတာတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။လှိုင်သာယာနဲ့ရွှေပြည်သာမြို့နယ်ကအလုပ်သမားတထောင်ကျော်ဟာဒီနေ့မနက်ကလည်းလှိုင်သာယာမြို့နယ်နဝဒေးအိမ်ယာကနေမိုးလုံလေလုံအာကစားခွင့်ထိလမ်းလျှောက်ပြီးဒီနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအလုပ်သမားနေ့ကိုဂုဏ်ပြုလမ်းလျှောက်တာဖြစ်ကြောင်းပန်းခရက်မြန်မာအလုံသမားသမဂ္ဂဥက္ကဋ္ဌဒေါ်မာလာဆန်းကပြောပါလေ
ကျမတို့ရဲ့ဘဝအတွက်ကျမတို့ရဲ့အလုံသမားနေ့ဖော်ညွှန်းရည်ဆောင်ပြီးတော့ကျမတို့အလုံသမားတွေဟာစည်စည်လုံးလုံးညင်ညွတ်တက်ကြွကြွနဲ့ကျမတို့တယုံနှဲနေမဟုတ်ဘူးလှိုင်းသာတစ်မျိုးလုံးမှရှိတဲ့အလုံသမားတွေအားလုံးကနေပြီးတော့စည်းလုံးညင်ညွတ်မှုရှိပါတယ်ဆိုတာအကြောင်းကိုခေါ်ဆောင်ပါတယ
်လာတူအလုံသမားနေ့အခမ်းအနားကိုမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများကွန်ရက်ကဥဆောင်ပြီးလှိုင်းသာယာမြို့နယ်ကနောင်ခမ်းမမှာကျင်းပခဲ့ပါလေနေပြီးတော့ပြင်မနာတရားဆက်ယုံမှာလေအပြည်ပြည်ဆိုင်ရာအလုံသမားနေ့အခမ်းအနားကိုကျင်းပခဲ့ရမှာနိုင်ငံတော်သမ္မတဟောင်းဦးသိန်းစင်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအနေနဲ့တဝင်းလွှာပေးပို့ခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့အလုံသမားထုအပါအဝင်ပြည်သူတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်သွားမှာဖြစ်ကြောင်းတဝင်းလွှာမှာပါရှိပါတယ်နိုင်ငံတော်သမ္မတဟောင်းဦးသိန်းစင်ရဲ့တဝင်းလွှာကိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘူအတွင်းရေးမှူးဒေါ်ဝင်းမော်ထွန်းကဖတ်ကြားခဲ့တာဖြစ်ပါတယ်အဲ့ဒီအခမ်းအနားကိုအလုံသမားယာနဲ့ချီတက်ရောက်ခဲ့ပြီးအလုံသမားလေသမားအရေးဆောင်ရွက်နေတဲ့ဒေါ်နော်အောင်လာလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ